မြောက်ကိုရီးယားနဲ့တရုတ်ရဲ့ကြီးထွားလာနေတဲ့ချင်းချောက်မှုတွေရင်ဆိုင်နေရချိန်မှာပဲအမေရိကန်ပြည်ထောင်စုဟာဂျပန်တောင်ကိုရီးယားမဟာမိတ်တွေနဲ့ပူးပေါင်းပြီးအရှေ့တရုတ်ပင်လယ်ထဲမှာပထမဆုံးအကြိမ်ဖြစ်ဘက်ဆုံစီရေးလက်ချက်မှုဟာစနေနေ့ကပြီးဆုံးခဲ့ပါတယ်။လေကြောင်းပင်လယ်ပြင်နဲ့အွန်လိုင်းစိုက်ဘာတိုက်ခိုက်မှုတွေအပါအဝင်နယ်ပယ်စုံကတိုက်ခိုက်မှုတွေကိုပေါင်းစပ်တုံ့ပြန်နိုင်မဲ့ Freedom Edge လို့အမည်ပေးထားတဲ့စီရေးလက်ချက်မှုကို၃ရက်ကြာလုပ်ခဲ့တာပါ။အဲဒီမှာပူးတွဲပဲ့ထိန်ဒုံးကျည်ကာဝေးရေးရင်ငုတ်တင်မောဆက်စင်ရေးထောင်လိုင်းရင်းနဲ့အခြားကြွချင်မှုစွမ်းရည်တွေတိုးတက်စေဖို့ရည်ရွယ်ပြီးလေကြောင်းနဲ့ရေတက်လေ့ကျင့်မှုတွေကိုတပြိုင်တည်းထဲလှုပ်ဆောင်ခဲ့တာဖြစ်ပြီးဒါဟာအရင်ကပူရဲစီရေးလေ့ကျင့်မှုတွေကိုအဆင့်မြင့်တင်တာလည်းဖြစ်ပါတယ်။လာမယ့်နှစ်တွေထဲမှာတိုးချဲ့ဖို့မျှော်လင့်ရတဲ့ဒီစီရေးလေ့ကျင့်မှုဟာမြောက်ကိုရီးယားနိုင်ငံကပုံမခစ်မိတဲ့ဒုံးကျည်စနစ်တွေဆန်းသက်လာနေတာကိုတံပြန်နိုင်ဖို့ဒေသရင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေရဲ့စွမ်းရည်ကိုမြင့်တင်ဖို့ရည်ရွယ်ပါတယ်။အခုပြီးဆုံးခဲ့တဲ့စီရေးလေ့ကျင့်မှုမှာပါဝင်နိုင်ဖို့အမေရိကန်ရဲ့ Theodore Roosevelt အမည်ရှိတဲ့ Nuclear စွမ်းအင်သုံးလင်းတင်သင်္ဘောကြီးတောင်ကိုရီးယားရေတပ်ဌာနချုပ်ရှိရာဘူဆန်စစ်ကမ်းကိုပြီးခဲ့တဲ့သတင်းပတ်တုန်းကဆက်ရောက်လာချိန်မှာလဲဒါဟာရန်စပြီးအန္တရာယ်ရှိတဲ့ချင်းချောက်မှုလုပ်ရလို့မြောက်ကိုရီးယားကချက်ချင်းပြစ်တင်ခဲ့ပါသေးတယ်ခင်ဗျာ